ရန်ကုန်မြို့ကဒေါ်ရင်မာတယောက်မိဖို့ချောင်းထဲမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့ထမင်းနဲ့ဟင်းသီးဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါဆီယနာသိမြန်မာနိုင်ငံမှာထမင်းနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
ကိုသားသမီးငတ်ဖို့တော့ကျွေးရတာပါဆရာဟိုအရှင်းကြီးကတော့ငတ်တယ်လို့တော့ဟိုပေါ့
ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရကိုဖြုတ်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မောက်လှုပ်ရှားမှုတွေစစ်ယုံပိတ်သိမ်းမှုတွေနောက်ပိုင်းအသက်မွေးဝမ်းကြောင်းအလုပ်အကိုင်တွေဆုံးရှုံးနေကြရသလိုဗမာငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီစောင့်ဆိုင်နေကြရပါတယ်။ဆောင်ချီရဲ့အဖွဲ့ဆိုရအရတရှိရာကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစားဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီရဲ့မကင်းပါဘူးပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေပြီးပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမဲ့လာပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနပ်ရိတ်ခအဖွဲ့ကသတိပေးထားပါတယ်အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မုန်းဖြစ်သူနဲ့အတူအလုပ်လုပ်ဖို့လိုက်ရှာကြရပါတယ်
။ဟိုဟိုဟိုဟာဆက်ရောအလုပ်တော့မဟုတ်ဘူးနော်။အဲဒီလိုလာခေါ်တဲ့အဲ့ဒီပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလား။အိမ်နာကျွင်းတူးမလား။အဲအဲ့လိုမျိုးလိုက်ပြီးဆက်တယ်။အဲ့လိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆရာနာသိမှုအပြီးနောက်ပိုင်းကုံစင်းနှုံတက်လာတော့ဈေးဝယ်တွေကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်တွေလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုတနေ့တနေ့ရတော့တနေ့သာတနေ့ကိုပဲရှာပြီးစားနေရအခုသူများတကတည်းကပြောတယ်ဟာအချိန်နဲ့မကောက်အောင်စံနေစီဈေးတက်မယ်ဝယ်မတော့မဝယ်နိုင်ဘူး။အဲဒါဒီကနေ့ကငါးလုံးကိုရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။ဒါဆိုတော့ရောင်းဝယ်ရေးမှမကောင်းတာ။အရင်ဆိုလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာ။ဘလားဘလားဖြစ်မလဲကိုဗစ်တောင်ကြမ်းကြမ်းခံနိုင်တယ်။ဒါပေမဲ့အခုဒီအစိုးရတက်တဲ့အခါမှာအခုအာဏာသိမ်းပြီးနောက်ပိုင်းမှာဘရောမောင်မှန်းလို့မရတော့
။ရှေ့လျှောက်ဘာတွေကြုံရအောင်မလဲဆိုတာမသိတာကြောင့်လူတိုင်းငွေကြေးကိုစီးစစ်သုံးနေကြရတယ်လို့လေဒေါ်ဝါဝါကပြောပါတယ
်။ဘာလို့အလုပ်တွေလည်းမရှိဘူးအခုလာမယ့်ကာလကြီးကလည်းဘာကာလကြီးမှလည်းမသိသေးဘူး။ဒါချင်းဘာဖြစ်မှလည်းတွေးလို့မရသေးတဲ့ကာလကြီးဖြစ်နေတဲ့ခါကျတော့ကြောက်ရွံ့စိတ်နေတဲ့လူတွေကနေထိုင်နေရတဲ့ဘဝဆိုတော့အဆင်မပြေကြအောင်ပါလေ
။ကလေး၃ယောက်ရဲ့ဖခင်ကိုဝင်းနိုင်ထွန်းကတော့အခုအသက်26နှစ်ရှိပါပြီ။အရင်ကဝတ်သားစားနိုင်သူတွေအခုဆိုရင်ငပိရည်နဲ့တို့စရာပဲစားနိုင်တဲ့အဆင်ကိုရောက်ကုန်ပြီလို့သူကပြောပါတယ်
။အခုလုံးကကျွန်တော်ကပြောသလိုအဆင်ပြေတယ်။အဲ့နိုင်ငံကြီးကိစ္စဖြစ်တယ်ကွာကျွန်တော်တို့မှအဆင်မပြေဘူး။လဲလဲမလဲပဲဘူး။အခုတော့ကျွန်တော်ခုနပြောသလိုပေါ့ဝတ်သားစားတဲ့နေရာမှာငပိလောက်ပဲစားလို့ရတယ်ငပိရေးစားမယ့်နေရာမှာအဖြူတွေပဲစားရတော့ပါဗျစားနဲ့အဖြူထမင်းနဲ့ပဲစားရတော့ပါအခုဒီနေ့ဆိုရင်ကျွန်တော်တို့မှဒီနေ့ထမင်းကြောင်မချက်နိုင်ဘူ
းလူကြီးနှစ်ယောက်ဖြစ်တဲ့သူနဲ့သူဇနီးအတွက်မပူပေမဲ့လဲကလေးသုံးယောက်ကိုမကြွေးနိုင်ပါဘူးတော့သူကပူပန်နေပါတယ
်ငတ်နေတော့ရွေးမချက်နိုင်ဘာဖြစ်လို့ဆိုပြည်သူစိတ်ဖြစ်တာမှအဲ့ပြည်သူစိတ်ဖြစ်နေကြားတဲ့ဥပါပြည်ကြံကိုတက်တာရင်တက်တာအောင်မယ်အဲ့ဒါညင်းသွားတယ်အဲ့ဒီတိုင်းပဲငတ်နေပဲဆိုရင်တော့အဆင်မပြေဘူးအဆင်ပြေဆိုတော့ခလေးတွေလည်းကိုတွေလည်းမြန်နေသွားတော့အเจ้าမဟုတ်ဘူးပေါ့ကို့မှာသားသမီး၃ယောက်ရှိတယ်ကျွန်တော်မှာသားသမီး၃ယောက်ရှိတယ်သားသမီး၃ယောက်တော့ဝင်အငတ်မခံနိုင်ဘူ
းရန်ကုန်မြို့ကလိုအပ်သူတွေအတွက်ရိတ်ခါထောက်ပံ့ကူညီမှုဟာဆိုရင်လိုအပ်ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်အသက်24နှစ်အရွယ်အကူအညီပေးနေသူတဦးကအခုလိုပြောပါတယ်
အခုဒီကာလာကြီးမှာကအကုန်လုံးအခက်အခဲဖြစ်နေကြလေအားကြောင့်မလို့ဒီစီရီယံသမားကြီးလည်းရှိတယ်တို့လူစားသမားကြီးလည်းရှိရတို့ပဲမတော်ဦးစားပေးပြီးတော့စဉ်းစားပြီးတော့ဒီအစီအစဉ်လေးဖြစ်သွားတာပေါ့နော်ဒီပိုရင်လူပိုရင်လူလူရဲ့အစီအစဉ်လေးတော့ဖြစ်သွားတာပ
ါအတမွေးဝမ်းကြောင်းအလုပ်အကိုင်တွေရှားပါလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်52နှစ်အရွယ်ဒေါ်နီအေးကရှင်းပြပါတယ်
စားဖို့နေရည်တွေကတော့ထိကြိုက်တာပေါ့ဝင်ငွေရော့သွားတာပေါ့တယောက်က9000ညာတယောက်က9000ညာဆိုနှစ်ယောက်ဆိုရင်အဆင်ပြေတယ်အခုကတယောက်လောက်ပဲအလုပ်ကြတယ်အဲ့တယောက်ကလောက်ကပြီးနားပလိနောက်တယောက်ကအဲ့လိုမျိုးလေးလုပ်နေရတော့နင်းလဲအဆင်ပြေသေးတယ်အခုလိုမျိုးကြတော့ခက်ခဲနေပြီအကုန်လုံးနားဆိုတော့ခက်ခဲနေတယ
်လာရောက်လှူဒန်းသူတွေကိုအားထားရတဲ့အသက်52နှစ်အရွယ်ဒေါ်နီအေးကတော့ဒီအတိုင်းဆက်သွားရင်ရှေ့လျှောက်မလွယ်ဘူးလို့ပြောပါတယ် ဒီလိုလာပြီးတော့လှူတယ်လှူလေးတွေအတွန်လေးတွေတွန်နေကိုယ်တွေစားတောက်ပြီးတော့နေရာတဲ့ဘဝလေးတွေဖြစ်နေပြီနောက်ထပ်ဒါအဲ့လိုမျိုးတာဆက်ပြီးတော့ဖြစ်မယ်ဆိုရင်တော့ငတ်မှာပဲနိုင်ငံတွင်းမှာကုန်စည်နှုန်းတွေတက်နေပြီးအထူးသဖြင့်တော့တွားရေးလာရေးခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုပါတယ် တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက90ရာခိုင်နှုန်းနီးပါးထက်ဝက်နီးပါးဈေးတက်နေတယ်လို့WFP ကပြောပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းဆက်သုံးစီဈေးနှုန်းကခမန်းချေ30ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်တရုတ်ပို့ဆောင်ရေးကုန်ကျစရိတ်ကလည်းခုန်တက်သွားပါတယ်။လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာ လူပေါင်း300,000လောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့WFP ကပ္ခုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်30တိုးမြင့်ပြင်ဆင်ထားပါတယ်ရှင်။